ပရိပခါရီနဲ့အတူအကျန်းဖက်တိုက်ခိုက်မှုခံရတဲ့ရခိုင်ပြည်နယ်မြောက်ချမ်းကမောင်တော်ဒေသကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမနေ့ကနေ့ကျင်းပြန်ခီးစဉ်ဖြစ်သွားရောက်ခဲ့ပါတယ်။ ဒါဟာမောင်တော်ဒေသမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့အကြံဖက်တိုက်ခိုက်မှုအပြီးပထမဦးဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံရုံးကတာဝန်ရှိတဲ့ဝန်ကြီးတွေ၊သက်ဆိုင်ရာပြည်နယ်အစိုးရဝန်ကြီးချုပ်နဲ့ဖွဲ့ဝင်ဝန်ကြီးတွေအပြင်တခြားပြည်နယ်နဲ့တိုင်းကဝန်ကြီးတချို့လည်းလိုက်ပါသွားခဲ့တယ်လို့စီးပွားရေးလုပ်ငန်းရှင ပရိပခ္ခတွေအားလုံးရပ်ဆိုင်းပြီးတော့ဒေတာဖွံ့ဖြိုးတိုးတက်ရေးတွေအပြင်ပြည်လဲနေရာချထားရေးဒေတာအတွင်းပြည်လဲထူထောင်ရေးလုပ်ငန်းတွေကတော့အွန်ဆန်းစုကြည်ရဲ့အထူးအရေးချက်တွေဖြစ်ပါတယ်။ဒါတွေကိုလက်တွေ့အကောင့်ထဲပေါ်နိုင်ဖို့အတွက်ဒီခီးစဉ်ဟာအစဖြစ်တယ်လို့ KNN မဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုပြည်သွင်းနိုင်ကတုံ့တက်ပါတယ်။
ကြပါလုံးအာဆိုင်နေတဲ့ဒီပူတိတော်မောင်တော်ဒေတာကိုသွားတယ်ဟာတောင်ဆန်းစုကြည်ညာသွားတယ်ဆိုတာအင်မတန်ကောင်းတယ်လို့မြင်ပါတယ်ကျွန်တော်မြင်ပြောရရင်တော့ဒီတက်စောစောသွားရင်တော့ပူပြီးတော့ကောင်းတယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကုလသွားလိုက်ခြင်းအပြင်မြေပြင်မှာတကယ်အောက်ခြေမှာဘာဖြစ်နေတယ်ဆိုတော့သူကိုယ်တိုင်ပြပြချာချာလေ့လာခွင့်ရမယ်ပြပြချာချာမြင်တွေ့ခွင့်ရမယ်ဒါဆိုရင်ဒါကိုဘယ်လိုကိုင်ပြဖြေရှင်းရမယ်ဆိုတာသူစဉ်းစားလို့ရပါမယ်ဒါတစ်ချက်ပါနောက်တစ်ချက်ကတော့နိုင်ငံတကာအနေနဲ့ဒီငញ្ញိုင်းလူပဲဆုရှင်တူဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်မှာဝေဖန်ပြစ်တင်နေတဲ့ဟာတွေကိုကြောကြသွားနိုင်ပါတယ်ဒါကြောင့်မလို့ကုလသွားလိုက်ခြင်းအရဆိုလို့ရှိရင်ပြည်တွင်းအတွက်ကိုပြည်ပအတွက်ကိုအင်မတန်ကောင်းတဲ့လုပ်ရပါလို့ကျွန်တော်တို့ဒီလိုမြင်ပါတယ
်အခုဆိုရင်ရခိုင်ပြည်နယ်မြောက်ချမ်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူဟာ6သိန်းကျော်မကရှိနေပြီလို့ကုလသမဂ္ဂကစည်းရင်းထုတ်ပြန်ထားပါတယ်ဒီထွက်ပြေးကြတဲ့သူတွေကိုအမြန်ဆုံးပြန်ပြီးတော့လက်ခံဖို့အတွက်နိုင်ငံတကာကဖိအားပေးနေတယ်လို့ဒီလိုထွက်ပြေးအောင်တက်မတော်အကြီးအကဲတွေကလှုပ်ဆောင်နေဆိုပြီးတော့လေနိုင်ငံကြီးတချို့ကဒဏ်ခတ်အရေးယူမှုတွေလှုပ်ထားပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်ရဲ့မနေ့ကမောင်တော်ခီးစဉ်ဟာဒီပြန်လည်နေရာချထားရေးကိစ္စတွေအတွက်နိုင်ငံတကာမှာဖြေရှင်းနိုင်အောင်လက်တွေ့ပြလိုက်တာဖြစ်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးကမြင်ပါတယ်
ကျွန်တော်တို့ဒီပြဿနာကနှစ်ပေါင်းများစွာပြည်တည်လာတဲ့ပြဿနာလေအဲ့တော့တကယ်တကယ်ဖြေရှင်းဖို့ကတော့အချိန်တွေယူရမှာပဲဒီနေ့တကျဖြေရှင်းရမယ့်ကိစ္စတွေလည်းရှိတယ်အခုဒါဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ဒေတာအခြေအနေကိုသွားပြီးတော့လေ့လာတယ်အပိစကားပြောတယ်ဆိုတာဟိုနိုင်ငံတကာအတွက်လည်းပဲကျွန်တော်တို့ဟာတစ်ဆင့်ကြီးတစ်ဆင့်လက်တွေ့အကောင့်တွေပေါ်နေတယ်ဖြေရှင်းနေတယ်ဆိုတာကိုပြသရာရောက်ပါတယ
်ဒေါ်ဆန်းစုကြည်ရဲ့မနေ့ကရခိုင်ခီးစဉ်ဟာပြည်ထနာကိုဖြေရှင်းနိုင်ဖို့အတွက်အမတန်အရေးပါတဲ့ခီးစဉ်ဖြစ်ပေမဲ့ဒေတာကန်ရခိုင်တိုင်းရင်းသားတွေနဲ့မတွေ့ခဲ့တာဟာအားနည်းချက်တစ်ခုဖြစ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကမြင်ပါတယ
်ကျွန်တော်မြင်ပြောရင်တော့ဒေါ်ဆန်းစုကြည်တို့ရဲ့ချက်တစ်ခုပေါ့နော်ဒီကတော့တော့ဒီခိုင်းကြီးနဲ့မြပိုင်းရင်းနဲ့ပတ်သက်လို့မှာဖြစ်ပေါ်တဲ့နိုင်ငံတကာပြည်အားကြီးကိုရောက်ကြပါသေးလို့နှစ်ကတော့သူတို့မဲ့ကျန်တဲ့တိောက်ကြီးနဲ့ဒုက္ခတွေကျန်တဲ့လက်ခံကြီးနဲ့ပတ်သက်လို့မှာဒီသနာပင်ပြည်ကြီးရဲ့ယုံကြည်မှုကိုရရှိဖို့အတွက်အသွားအနှုတ်တွေလို့ကျွန်တော်မြင်တယ်ဒီနေရာမှာတစ်ခုအားနဲ့ချက်ကတော့တောင်သာစုကြည်ပင်နဲ့ရခိုင်တိုင်းရင်းသားပါတီတွေရခိုင်တိုင်းရင်းသားလူမျိုးစုခေါင်းဆောင်တွေအဲ့ဒါညလုံးဝတွေ့ပြီးတော့တခါတော့အားနဲ့ချက်ဖြစ်နေတယ်အဲ့မှာတော့လည်းချင်းနေကြောင်းဘင်္ဂလီကျော်သွားတာနဲ့ရခိုင်ပြည်မြို့တော်စစ်ပြည်ကိုသွားတာနဲ့လုံတူရေးတွေပေါ့သိချရတယ်ဆိုတော့ရှင်းမကြည့်ရှင်းပါတယ်။နှစ်ကတော့သူဘယ်လိုလဲလုပ်ငန်းနဲ့လုပ်တော့အဲ့ဒီကမှသူများစုရှိနေတဲ့ရခိုင်တိုင်းရင်းသားတွေရဲ့အဲထောက်ခံမှုမရလို့ရှိရင်လိုရတဲ့နေရာမှာခက်ခဲအများကြီးရှိမှာပဲ။အခုဖီအန်အန်ကော်မရှင်မှာတော့တက်တနာဖြစ်ပြန်။တောင်းလို့ဒေါ်ဆန်းစုကြည်နဲ့ဖြစ်တဲ့နာတော့မနေ့ကခီးစစ်မှာတခါလဲအတွေ့အကြုံနဲ့ဒီလိုဖြစ်နေ။မနေ့ကမှတော့ဗျာဒီတာကြည့်လိုက်ရင်သူကဒေညာကုန်းရဲ့ညောင်ကစစ်တူညူနေတော့မတော်ဘူးတဲ့သဘောဖြစ်နေ။အဲ့ဒါကျတော့ပြခိုင်တိုင်းသားတွေတော့ကြည့်နေပုံရိပ်သိမကောင်းဘူ
း။ဒီလိုဝေဖန်မှုတွေထောက်ပြချက်တွေရှိနေတဲ့အပေါ်ခရီးရက်မဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုပြည်သွေးနိုင်ရဲ့သုံးသက်ချက်ကတော့
အဲ့တော့အရေးကြီးတာကတော့ခုလိုပေါ့လေဒင်္ဂလီနဲ့တွေ့ရတဲ့နိုင်ငံတကာကနေပြီးတော့ဒါအထိုက်လျောက်ဂျီနတ်နှစ်သိမ့်နေမယ်လို့ထင်ပါတယ်။အဲ့တော့ဘာလို့လဲဆိုတော့ဒီနေ့ကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာဟာနိုင်ပြည်တွင်းကပြဿနာတဲ့ပြပမှာပေါ့နော်အင်တာနက်ရှင်နယ်ပရက်ရှာပိုပြီးတော့ကြီးပါတယ်ပြီးတော့ဒီတေချာကိူးဆိုင်ပြီးတော့နိုင်ငံတကာပရက်ရှာရောကြဖို့လိုအပ်ပါတယ်ကြီးမားတဲ့ဖိအားတွေဝင်လာလို့ရှိရင်ကျွန်တော်တို့ပြည်တွင်းမှာအခက်အခဲအများကြီးရှိနိုင်ပါတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ခုလိုတွားလိုက်တဲ့အတွက်နိုင်ငံတကာကတော့ဒီဟာအပေါ်မှာတစုံတရာအတိမတ်ပြုမယ်အဖျားတွေအတွက်တော့တစုံတရာကျွန်တော်တို့အထိုက်လျက်ပူစားရရောက်မလို့ထားပါတယ်သို့တော်လည်းဝေဖန်တယ်လို့ပဲဒီတဲ့ပူအချိန်ပေးပြီးတော့နှစ်ဖက်လုံးနဲ့တွေ့ဆုံပြီးသူတို့ဖြင့်ရခိုင်ပြည်နယ်တွင်မှရှိတဲ့ရခိုင်လူအမျိုးသားတွေနောက်တစ်ခုကဒီရခိုင်နိုင်ငံရေးပါတီတွေနဲ့တွေ့နိုင်ရင်တော့ပူပြီးကောင်းမယ်လို့ထင်ပါတယ်တွေ့ဆုံဆွေးနွေးသွားလိမ့်မယ်လို့ကျွန်တော်တို့ဒီလိုမျှော်လင့်ပါတယ
်နှစ်ပေါင်းများစွာပြည်ပခန့်တွေအခြေတည်နေတဲ့ရခိုင်ပြည်နယ်တွင်မှပြန်လည်နေရာချထားရေးပြန်လည်ထူထောင်ရေးတွေလုပ်နိုင်ဖို့အတွက်
လုံးကြုံရင်းတဲ့အတူတရားဥပဒေစိုးမိုးရေးရှိဖို့ကအဓိကအရေးကြီးတယ်လို့လည်းပြန်ကြားရေးဝန်ကြီးဟောင်းဦးရထွက်ကမှတ်ချက်ပေးပါတယ်။ငါကဒီနေ့မှာအဓိကတော့ကြက်ကတော့လုံးကြုံရင်းတဲ့တရားဥပဒေစိုးမိုးရေးပြန်တော့ဖို့။အဲ့ဒီအတွက်ခိုင်မာတဲ့စနစ်မရှိဘဲနဲ့ဒီလူမျိုးစုနဲ့သူ့ရောင်းဆောင်တဲ့နေရာမှာဘယ်လိုတော့ပြန်ထားလို့လဲမရဘူး။ဒါမှမဟုတ်ကျွန်တော်ထင်တယ်တော့ကြက်ကတော့ လုံးလုံးကြီးကိစ္စပဲ။ထောင်စားစစ်တရားတော်သူတို့နဲ့နီလန်းတုံးမှုတွေမှာလုံးလုံးကြီးကိုထည့်သွင်းပြောသွားရင်လည်းသူတည်ပြီးလုံးလုံးကြီးကဥသာပေးစစ်မှာမရှိဘူးကျွန်တော်တို့ခံစားရတယ်။ဒါပြင်တော့တခိုင်ကိစ္စကိုဖြေရှင်းတဲ့အခါမှာဘင်္ဂလီတိုင်းသားတွေကိစ္စတစ်ခုလည်းနဲ့ရှိတော့မှတစ်ချင်းကတ်လို့တော့မရဘူး။တခိုင်တိုင်းသားတွေရဲ့စိုးရိမ်ပုံမှန်မှုတွေကိုလည်းနားထောင်ဖို့လိုတယ်။နိုင်ငံရေးကသဘ
များကြီး ရိုက်ခတ်နေတာလည်း ဖြစ်ပါတယ် အထူးသဖြင့်တော့ ရခိုင်ပြည်နယ် ပြည်ထနာကို ဖြည့်ရှင်းတဲ့အခါမှာ တာဝန်ရှိတဲ့သူတွေအနေနဲ့ လုံခြုံရေးနဲ့လူ့အခွင့်အရေးဆိုတဲ့ အခြေအနေတွေကိုစနစ်တကျမျှမျှတတတ စဉ်းစားပြီးတော့အကောင့်ထည့်ဖို့အရေးကြီးတယ်လို့လည်း 88 မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကထောက်ပြပါတယ်
အဓိကကတော့ဒီလုံခြုံရေးနဲ့ ဒီလူခွင့်ရေးကိုမျက်မျက်တတတဆင်းစားဖို့လိုတယ်တစ်ဖက်ကတော့ပြန်ပြီးလက်မခံခင်မှာနည်းနည်းဒေတာလုံခြုံရေးကိစ္စတွေကိုအခုချိန်မှာကတည်းကစနစ်တကျကပြင်ဆင်ထားတဲ့တယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ဒါမှလည်းပြန်ဝင်လာတဲ့အခါမှာဒီအကြမ်းဖက်သူတွေမပါလာအောင်ကျွန်တော်တို့စီစစ်တဲ့ကိစ္စနောက်တစ်ခုကလည်းအရင်တော့ကနေတဲ့လူမဟုတ်ဘဲနဲ့အခုမှဒါနဲ့ရောင်းတော်ပြန်နဲ့ရောလွှတ်တာမျိုး ီလက်ခံတဲ့နယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။